တောင်ကိုရီးယားနိုင်ငံမှာဆွဆွဲဖြစ်တင်ခံနေရတဲ့သမရယွန်ဆွယူဟာပြီးခဲ့တဲ့ရက်ပိုင်းကထိမ့်သိမ်းခံပြီးတဲ့နောက်မှာဒီနေ့တနင်္ဂနွေအစောပိုင်းမှာတော့တရားဝင်ဖမ်းဆီးခံခဲ့ရပါတယ်။ဆိုအနောက်ပိုင်းခရိုင်တရားရုံးကနိုင်များစွာကြားလာပြီးနောက်မှာတသက်အထောက်ထားတွေကိုဖျက်ဆီးနိုင်ခြင်းရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ယွန်းကိုဖမ်းဆီးနိုင်ဖို့ခွင့်ပြုပေးလိုက်တာပါ။တရားဝင်ရှိမှာတော့ယွန်းကိုထောက်ခံသူတွေကစူပူအောင်ကြွခဲ့ကြပြီးလူဒါဇင်နဲ့ချီဖမ်းဆီးခံရပါတယ်။ယင်လာကဆေးဥချိုရေးတင်ရခဲ့မှုတွေယွန်းဟာထောင်ချခံရမဲ့အရေးရင်ဆိုင်နေရပါတယ်။အခုတရားရုံးဆုံးဖြတ်ချက်ကြောင့်အစမြင့်အရာရှိတွေအတွက်အခရီးလိုက်စားမှုစုံစမ်းစစ်ဆေးဌာနကဥဆောင်ပြီးတော့ရဲနဲ့စစ်တပ်လည်းပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာရုံးကိုရပောင်း20သတန်းတိုးဖမ်းဆီးထားနိုင်မှာဖြစ်ပြီးတော့အဲ့ဒီအတော်အတွင်းမှာအမှုတင်မှုအစိုးရရှင်းတွေကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။ရုံးရဲ့ရှင်းတွေဘက်ကတော့တရားရုံးရဲ့ဖန်ဝန်းကိုခြေဖြတ်ဖို့စာပြန်လည်တင်သွင်းနိုင်ပါတယ်ညာ။